ဗီယက်နမ်နိုင်ငံကမ်းခြေဆောင်တပ်ဖွဲ့စစ်တမော်ဒဇင်ဟာနှစ်နိုင်ငံချစ်ကြည်အခီးစဉ်အဖြစ်ဒီကနေ့ဩဂုတ်လ9ရက်နေ့မှာဖိလစ်ပိုင်နိုင်ငံမနီလာမြို့ကိုစိုက်ကပ်ပြီးပူးတွဲစေလေ့ကျင့်မှုတွေစတင်ဖို့ပြင်ဆင်နေပါတယ်။တောင်တုပ်ပင်လယ်ပင်တွင်တရုတ်နိုင်ငံရဲ့ရေပိုင်နဲ့အငင်းပွားမှုတွေကြောင့်တင်းမာမှုတွေရင်ဆိုင်နေရချိန်မှာနှစ်နိုင်ငံအကြားပိုင်နဲ့အငင်းပွားမှုတွေကိုဖိဖဲ့ပြီးဗီယက်နမ်နဲ့ဖိလစ်ပိုင်ပူးတွဲစေလေ့ကျင့်မှုတွေစတင်တာပါ။နိုင်ငံကုံတွေရေးနဲ့လုံခြုံရေးဆိုင်ရာလမ်းကြောင်းပေါ်ကရေပိုင်နဲ့ကိုတရုတ်နိုင်ငံကသူပိုင်ဖြစ်ပြောဆိုပြီးရန်လိုတဲ့လောက်ရတဲ့ပေါ်ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံနှစ်နိုင်ငံစလုံးကအပြင်းထန်ဆုံးဝေဖန်ဆန့်ကျင်နေကြပါတယ်။တခြားအရှေ့တောင်အာရှဒေသတွင်းကနိုင်ငံတွေဖြစ်တဲ့မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်ကျွန်းရေပိုင်နဲ့တွေမှာလည်းနယ်နိမိတ်ချင်းထိစပ်နေတာတွေရှိတာကြောင့်အငင်းပွားမှုတွေရှိနေသလိုတောင်တရုတ်ပင်လယ်အရေးဟာတရုတ်နဲ့အမေရိကန်ဒေသတွင်းအပြိုင်မှုတွေမှာအကဲဆက်ပြီးမြင်သာတဲ့ပြည်ပခါတစ်ခုဖြစ်လာနေပါတယ်။ဒီနေ့မနီလာမြို့တော်ကိုရောက်လာတဲ့တန်ဂျေ2400ရှိပြီးတပ်ဖွဲ့ဝင်80ပါတဲ့ဗီယက်နမ်ကမ်းခြေဆောင်တပ်ကိုဖိလစ်ပိုင်တပ်ဖွဲ့တွေကအခမ်းအနားနဲ့ကြိုဆိုခဲ့ကြပါတယ်။နိုင်ငံတပ်ဖွဲ့တွေအကြားဆွေးနွေးပွဲတွေနဲ့စစ်သင်္ဘောတွေအချင်းချင်းအပြန်အလှန်လည်ပတ်တာတွေအပြင်ရှာဖွေကယ်ဆယ်ရေးနဲ့ပြစ်ခတ်ဖောက်ခွဲရေးစတဲ့ပူးတွဲစည်းလက်ကျင့်မှုတွေလုပ်ဖို့မျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့လကလည်းတောင်တရုတ်ပင်လယ်ပင်ကအငင်းပွားနေတဲ့စပတ်လီကျွန်းစုတွေအတွင်းဗီယက်နမ်သိမ်းပိုက်ထားတဲ့အနောက်တောင်ဘက်ကကြောက်တန်းတစ်ခုပေါ်မှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့အတူအကစားပြိုင်ပွဲတွေဆီးရီးလေ့ကျင့်တာတွေလုပ်ခဲ့ကြောင်းနိုင်ငံကကြေညာချက်ထုတ်ပြန်ထားပါတယ်။